ီဂျစ်နိုင်ငံမှာယာရုကထွက်ရတဲ့သမရဟောင်းမော်စီကိုထောက်ခံသူတွေနဲ့မွတ်စလင်ညီကိုရောများဖွဲ့ကကန့်ကွက်နေတဲ့ကြားကပဲဂျာဗီအစိုးရသမရကအသွင်ကူးပြောင်းရေးအစိုးရတရားဖွဲ့စည်းဖို့အစီအစဉ်တွေကိုတွန်းအားပေးနေပါတယ်။ဂျာဗီအစိုးရသမရအက်လီမန်ချူကစီးပွားရေးပညာရှင်ဟာဇမ်အယ်ဘီဘီလာဝီကိုဂျာဗီအစိုးရတည်ရဲ့ဝန်ကြီးချုပ်ခန့်ဖို့အဆိုပြုနေတာဖြစ်ပါတယ်။အင်ကာနီကထုတ်တဲ့ကြေညာချက်မှာပြုပြင်ပြောင်းလဲခေါင်းဆောင်နဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်အယ်ဒရာဘီကိုဒုတိယသမရအဖြစ်ခန့်အပ်ဖို့အဆိုပြုပါတယ်။အစိုးပိုင်းကတော့ရွေးကောက်ပွဲအသစ်ကျင်းပဖို့နဲ့အခြေခံဥပဒေပြင်ဆင်ဖို့ဆိုတဲ့ဂျာဗီအစိုးရရဲ့အစီအစဉ်ဟာသူတို့နဲ့မဆိုင်မဲဒီအစီအစဉ်ကိုလက်မခံဘူးလို့မွတ်စလင်ညီကိုရောများအဖွဲ့ကတုံ့ပြန်ပြောဆိုပါတယ်။အဖွဲ့ရဲ့ဝိုင်းရင်ခေါင်းဆောင် SML Irian ရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်ကကြေညာချက်မှာသမရမင်ကျော်ဟာဥပဒေပြုအာဏာကိုထိန်းချုပ်ဖို့ကြိုးပမ်းနေတယ်လို့ဆွဆွဲပြောဆိုထားပါတယ်။သမရဟောင်းမော်စီရဲ့အုပ်ချုပ်မှုကိုဆန့်ကျင်တဲ့လူမှုဆန္ဒပြပွဲကြီးတွေပေါ်ပေါက်လာခဲ့ပြီးတဲ့နောက်စစ်တပ်ကအစ္စလမ်နေမူကြမ်းရေးဆွဲထားတဲ့အခြေခံဥပဒေကိုရုပ်သိမ်းပြီးမစ္စတာမော်စီကိုယာရုကဖြုတ်ချခဲ့ပါတယ်။အဲဒီနောက်သတင်းတစ်ပတ်လောက်ကြာမှအီဂျစ်နိုင်ငံရဲ့နိုင်ငံရေးအခြေအနေဆက်ပြီးတင်းမာနေတာဖြစ်ပါတယ်။လူ50တယောက်ထက်မနည်းသေးဆုံးခဲ့ရတဲ့တနင်္လာနေ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးစစ်တပ်နဲ့မွတ်စလင်ညီကိုရောများအဖွဲ့တို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်နေကြတာဖြစ်ပါတယ်။မော်စီထောက်ခံသူတွေကိုစစ်တပ်ကစပီးပစ်ခတ်တယ်လို့မွတ်စလင်ညီကိုရောများအဖွဲ့ကပြောဆိုပြီးအကြမ်းဖက်သမားတွေကကိုင်ရိုကစစ်တပ်ဌာနချုပ်တွေကိုစီးနှင်းတိုက်ခိုက်မှုစပီးလုပ်ခဲ့လို့စစ်တပ်ကပစ်ခတ်ခဲ့တာဖြစ်တယ်လို့စစ်တပ်တာဝန်ရှိတွေကတုံ့ပြန်ပြောဆိုပါတယ်။